အငယ်ဥက္ကမောင်စုခင်ဗျာ NDF ပါတီကနေပြီးတော့ PR စနစ်73ရေးဆိုင်ရာကြေညာချက်ကိုထုတ်ပြန်လိုက်ပါတယ်ဘလို့ကျင့်သုံးသင့်ပါတယ်ခင်ဗျာ
ကျင့်သုံးမှုကျွန်တော်တို့ပါတီမှာဆုံးဖြတ်ထားတာကတော့စဆိုင်ရင်ကျွန်တော်တို့တိုင်းဒေသကြီးတွေမှာသုံးဖို့ပဲဆုံးဖြတ်ထားပါတယ်ရောစီအပြစ်ဆိုတာကကျတော့ကီနေတွေမှာကတော့တော့နေပါလိမ့်တယ်ဆိုပြီးတိုင်းဒေသပြည်စီများကဒီလိုပြောဆိုတာတွေကဒီမိတ်ဆက်ပါတီတက်တဲ့တွေကတော့သိထားရပါတယ်ကီနေတွေမှာကျွန်တော်ရှောင်ပြီးတော့တိုင်းဒေသကြီးတွေမှာသုံးဖို့ကျွန်တော်တို့ပါတီမှာလည်းဆုံးဖြတ်ပါတယ်တွတ်တော်မှာလည်းဒီအဆိုအဲ့တိုင်းပဲတင်ထားပါတယ်ကျူးတို့တော်မှာမကြခင်တင်မဲ့အဆိုမှာလည်းပဲခွင့်ရကောင်းပဲတိုင်းဒေသကြီးတွေမှာတော့ကျင့်သုံးဖို့ဒီနေတွေမှာမပါဘူးဆိုတော့ကျွန်တော်တို့အတိအကျကျွန်တော်ထုတ်ဖော်ကျင့်သင်ပါပါ
တိုင်းဒေသကြီးတွေမှာပဲကျင့်သုံးဖို့ဆုံးဖြတ်ရတဲ့အကြောင်းရင်းရောဘာကြောင့်များပါလဲခင်ဗျာ
တိကတော့ဗျာဒီခိုင်ပြည်နယ်မှာဆိုရင်ရခိုင်ပြည်ပေါ်များကသူတို့ရှိမှဒီတရှိအနေထားနဲ့သုံးနေသေးဘူးဆိုပြီးတော့ဒီမိတ်ဆယ်ပါတီတို့ကလည်းကန့်ကွက်ဖြစ်ပါတယ်ကျွန်တော်တို့ပြန်ဆုံးသက်ကြည့်တဲ့ခါကျတော့လေဒါသူတို့ပြောတဲ့အတိုင်းပဲမကျင့်သုံးနေသေးဘူးဆိုတော့ကျွန်တော်သွားပြီးတော့သဘောပေါက်နားလည်မှုရှိပါတယ်တခြားပြည်နယ်တွေမှာလည်းပဲစောပါသေးတယ်ဗမာစာကြီးတဲ့ဖတ်တဲ့မရှိတဲ့တိုင်းရင်းသားတွေကိုစနစ်တကျသွားသိမ်းမယ်ဆိုလို့ရှိရင်တော့အခက်အခဲကြုံနေပါတယ်ဆိုတော့ပြောဆိုချက်ပေါ်မူတည်ပြီးကျွန်တော်တို့ကတိုင်းရင်းသားရဲ့ပေါ်များညီနောင်များရဲ့ကျွန်တော်တို့သဘောကိုကျွန်တော်မဆန့်ကျင်ဘဲနဲ့ပြည်နယ်တွေမှာစီအာစနစ်ကိုတော်တော်စင်မှာကျင့်သုံးဖို့မထိုက်သေးဘူးလို့ကျွန်တော်ဆုံးဖြတ်ပြီးတော့ကတော်တော်ဒီတိုင်းပဲတင်ထားတာဖြစ်ပါတယ
်တချို့သောနိုင်ငံရေးသမားတွေကလည်းပြောနေကြပါတယ် PPR စနစ်အနေနဲ့ပေါ့လေလက်ရှိချိန်မှာကျင့်သုံးမယ်ဆိုလို့ရှိရင်မဲဆန္ဒရှင်ပြည်သူတွေအနေနဲ့ဝေဝါးသွားနိုင်မဲ့အခြေအနေတွေလည်းရှိကြတယ်လို့ပြောနေကြပါတယ်အငယ်အဲ့ဒါဘယ်လိုများပြောနေပါသလဲအငယ်
ကျွန်တော်တို့ပြည်သူတွေဟာဘယ်တော့မညံ့ကြပါဘူး။နေ့ချင်းတဲ့အသေးချင်းဟာလွတ်လပ်ရေးရပြီးကစားဆပြီးတော့နှစ်ပေါင်း60အတွင်းမှာ56ကြိမ်ကျင်းသုံးပြီးပါပြီ။ဖက်ဆဗလာခေတ်ကမဲပေးဝင်စနစ်နဲ့မဆလာခေတ်ကမဲပေးဝင်စနစ်ဟာမတူပါဘူး။သူ့ဆိုရင်မဆလာခေတ်ကမဲပေးဝင်နဲ့နော်ဝဒါခေတ်မှာ90ကုနေကြီးကောက်ပွဲမှာလည်းပဲမတူခဲ့ပါဘူး။အခု2010ကြီးကောက်ပွဲမှာလည်းပဲအရင်စနစ်တင်နဲ့မတူပါဘူး။ဒါပေမဲ့လည်းပြည်သူတွေဟာမဲပေးဝင်တစ်ပုံ2ပုံ3ပုံ4ပုံအစရှိသဖြင့်ချက်ခိုင်းတာကိုအောင်မြင်စွာဖြစ်သွားနိုင်ပါလေ။ဒေသုံးထူလာဖြစ်စီချက်ချီထာဖြစ်စီအမှန်ချစ်တာပဲဖြစ်စီအမျိုးမျိုးပြောင်းပြီးတော့ခိုင်းမိနေတယ်ပြည်သူတွေကလုံနိုင်ကြည့်ချစ်တာကိုတွေ့ရကြမလို့အကြောင်းကြောင့်မူပါဒီကနေ့ကျတော့ဖြတ်ကျော်နိုင်တဲ့ခက်ခဲလေးတွေပဲဖြစ်တယ်လို့ကျွန်တော်တို့ကယူဆပါတယ်
အမျိုးသားလွတ်တော်မှာ PR စနစ်ကျင့်သုံးဖို့အတွက်ကိုအဆိုပြုခဲ့ရမှာအဲ့ဒီအမျိုးသားလွတ်တော်ကိုယ်စားလှယ်ကိုချိန်ချောက်ခံရတယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်ဘလို့ချိန်ချောက်ခံရတယ်ဆိုတာလေးလည်းသိပြစီခင်ဗျာ
ကျင်းတော်ကနှစ်ပိုင်းပါဗျာသူကျွန်တော်ကိုဖုန်းနဲ့ကျွန်တော်တိုင်ချပါတယ်သူ့ကိုခင်ဗျားတိရမယ်ပေါ့ညတိသွားမယ်ပေါ့တက်တိထားပေါ့နောက်တော့ခင်ဗျားအိမ်သမိုးမိုးတာတိရတင်ဖို့ပတ်ဆံယူပြီးတော့လုပ်တယ်ဆိုပြီးတော့ဆွဆွဲတယ်ဆိုပြောပါတယ်သူ့အိမ်မိုးမိုးတာကသွေးလေးနဲ့ကုန်တာပါတိရတင်ပြီးတော့ပတ်ဆံပေးတယ်ဒါလည်းသူ့ကိုတိတယ်ဆိုပြီးတော့သူ့လိုကြီးရန်တယ်လို့ပြောပါတယ်သူကကျွန်တော်ပြောတဲ့အချိန်မှာပဲသူ့ရဲ့အမျိုးသားတော်ဥက္ကဋ္ဌကိုတိုင်ချပြီးပြီဆိုတဲ့အကြောင်းပတ်ဆံရတာကိုလည်းသူပြောပြထားတဲ့အကြောင်းကိုကျွန်တော်ပြောပါတယ်ဒါပြင်သတော်ထဲမှာလည်းပဲသူ့ကိုဆက်ဆံတဲ့နေရာမှာမလိုလားတဲ့ညထားရည်နဲ့ရောတဲ့ဝန်မျိုးမူရည်တွေ့ရတယ်လို့ပြောပါတယ်ဆိုကျွန်တော်တို့ကဒါကတော့တိခံမှာကိုမှန်နေထင်လို့လုပ်တဲ့ကိစ္စမှာလူကြီးစီအခွင့်အရေးရကိုမှန်နေထင်လို့သူတို့ဘက်ကလည်းမှန်နေထင်ပြောဝင်ရှိပါတယ်ပြောပါစီမတုံ့ပြန်ပါနဲ့ဆိုကျွန်တော်တို့ကမှာချထားပါတယ
်တချို့သောတိုင်းရင်းသားနိုင်ငံရေးပါတီဒီဘက်ကလည်းဒီ PR စနစ်ကြောင့်ပေါ့လေတိုင်းရင်းသားတွေရဲ့အခွင့်အရေးတွေတိုင်းရင်းသားစီးလုံးညွညွတ်ရေးတွေကိုပြက်ပြားနိုင်တယ်လို့လည်းပြောနေကြပါတယ်အငယ်အဲ့ဒါရောအငယ်ဘယ်လိုများဖြေရှင်းနေမှာလဲဗျ
PR စနစ်တို့ပြုခွဲရမယ်ဆိုတာဘာလို့ဆိုလဲဆိုတာသူတို့ထောက်ပြဖို့လိုပါတယ်ကျွန်တော်တို့ပါတီတို့တော့မှဒီ PR စနစ်ကျင့်သုံးဖို့တင်သွင်းတဲ့အကြောင်းမလို့ပုံရံသူဖြစ်တယ်ဆိုပြီးတော့ဆွတ်တာတွေခံရပါတယ်ပြုတ်ချူရေးကလာတဲ့လျှောက်ဆုံးမှာပြုတ်ချူရေးကပုံရံသူရဲ့ဆိုပြီးဒီမိုကရေစီအင်အားစုများသတ်မှတ်ထားကြတာရှိပါတယ်အဲ့တော့အဲ့လိုပဲပြုတ်ချူရေးမဟုတ်တဲ့ကျွန်တော်တို့ဒီမိုကရေစီအင်အားစုတရဖြစ်တဲ့ပါတီတစ်ခုကို PR စနစ်လေးကျင့်သုံးဖို့တင်သွင်းတာလည်းပဲပုံရံသူဖြစ်ရတော့အောင်ဆွဆွဲတာကြီးကစာကလေးကိုအမြောက်နဲ့ပြစ်တယ်ဖြစ်နေပါတယ်အဲ့တော့အကြောင်းချင်းဟာအေချာကဏ္ဍမရှိဘဲနဲ့မကြိုက်လို့ဆွဆွဲချက်တွေပဲရှိနေတယ်လို့ကျွန်တော်တို့ယူဆပါတယ်ဒါတော့သူတို့ကပေါ်တင်ကျွန်တော်တို့လာပြီးတော့ဆွေးနွေးမယ်ဆိုရင်ကျွန်တော်ဘက်ကဆွေးနွေးဖြေရှင်းပေးဖို့အသင့်ပါပဲ။နောက်တိုင်းရင်းသားစီးလုံးညီညီမှုပြုတ်ပွဲတဲ့ဆိုတာပါလို့ဆိုတာလေ။ဒီမျိုးစုငယ်တွေဒီမျိုးကြီးရှင်မျိုးအပြင်ကျန်တဲ့ပအိုးပလောင်နာကဝကိုကန့်အစရှိတဲ့တိုင်းရင်းသားတွေရဲ့အပန်းကြီးဟာဒီမျိုးကြီးရှင်မျိုးတွေမကောက်ဘူး။ကြောက်ရမယ့်အခွင့်အရေးကိုပြီးအားပြီးဆွနိုင်ပါလေ။သူတို့တွေဟာတော်တော်လေးမှာအလုံးကြံဖြစ်တွေ့ပြီးတော့ကနားလည်မှုတွေပိုရပြီးတော့ဒီမျိုးပေါင်းစုံနေတဲ့နိုင်ငံမှာတိုင်းရင်းသားအလုံးဟာတော်တော်လေးမှာမကြည်လာတွေကိုချိန်ချေပြီးတော့ကြည်လာတွေကိုပူပေါင်းပြီးတော့ပိုပြီးချစ်ကြည်သွားမယ့်အခွင့်အရေးကိုရအောင်ခံနေရတဲ့ပြည်အားကိုတိုင်းရင်းသားစီးတုံးညီပြုတ်ကွဲပါလေဆိုတဲ့ဟာကတော့ဒီမျိုးကြီးဝါဒပြောကားတွေဝင့်နေလို့ပဲပြောရမှာပဲ
။အငယ်ကူကမောင်စီအခုလိုပြကြပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
။ကျွန်တော်လည်းကျေးဇူးတင်ပါတယ်ပြော